မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်လုပ်လို့ရနိုင်တဲ့နေရာတွေမှာပဲအပိုင်းလိုက်ခွဲပြီးကျင်းပသွားမယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။ရုရှားသတင်းဌာနနဲ့အင်တာဗျူးကိုနိုင်ငံပိုင်မီဒီယာဖြစ်တဲ့ MRTV ကပြန်လည်ထုတ်လွှင့်တဲ့အထက်မှာတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအာဏာပြန်လွှဲပြီး6လအတွင်းရွေးကောက်ပွဲကျင်းပမယ်လို့ပြောခဲ့ပြီးမယ်လေ။အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေကိုဘယ်ချိန်ရုပ်သိမ်းမယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုသွားတာကိုမတွေ့ရပါဘူး။ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာလက်နက်ကင်ပြိပခါတွေပြင်းထန်ပြီးတော့စစ်တပ်ဘက်ကတပ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာရွေးကောက်ပွဲကျင်းပနိုင်မယ့်နိုင်ငံရေးအခွင့်အကျင်းပေါ်လာနိုင်ခြင်းနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းကိုနိုင်ငံရေးသုံးသပ်သူတွေကတော့တန်တရားနဲ့စောင့်ကြည့်နေကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကတော့စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲကိုအတိအမှတ်မပြုကြဘူးတိုက်တွန်းနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့နောက်ပိုင်းမှာဆက်လက်ထုတ်လွှင့်ပေးသွားပါမယ်ရှင်။